Geno Linai Sanamini Shivavi Yasa Vya Ojaro Mugare Teya Ditana Guru Vutana Yilok Chinyu Biro Nayu Chinyu Jana Lumpwe Madanyaya Aung Tiyani Tarana Rami Natao Naya Ngaze Kone Kune Koda Degi Tatao Tungya Kone Se Nga Kune Neyong Lavi Jo Tiyani Nyane Keng Kanka Lama Singapur Nanya Arina Country Klama Shiyan Chimpare Jing Li Zemyo Kone Yen Li Tiyan Saka Mwe Ma Tiyani Pita Mantra Hanu Tiyarama Vujuza Atufu Yaulaja Yine Nyaswabhyaya Tiyan Titana Lurivu Naji Sinyu Jami Raujini Dhingini Naji Sinyu Vu Asekhyaya Tiyaga Indri Ngava Bodhipatiya Tiyaya Tunga Kunabha Shire Anaga Dhingini Indri Ngava Asekhyaya Lami No Bodhipatiya Chola Menyang yajin ye ten apin ya Ara ujino tributan deya liwa jogevi Tambakaran deya liwa leh jogevi Ekipa liwa maniro ma jogevi Ara ujino tigene indari ngava Nasyama bu ngava tabaka Pojen konaba nausone ma meken shipa subira Achinina diluwe diluwe kouna biro Pigarari nya biro janari nerwa nebo Ata ujino dikini Indari ngavare Indari sura zagawa Indari ya sura Pali zagawa sindanara Bathana sa dijisima Indari ya bisayo lura jahwe na Ada indri ya sura bahu jora lo, indri sura bahu jora lo sura. Indata kama indri ya ne, indata asuya duru I kama mukisa indri ya asuya duru I mukisa wa asuya cempo. Indri sura asuya cempo. Ada ini amanya suapnya lah. Indri asuya le sura dia ho Nyu nyu ho dhara li si le Yino umma ajin Sakho indri sumbiro nyasi di indri thaiti Peniyama nyasi ha asuya lo sura Nyene niyama asuya le Nane minyan lumiya hu nakhaone minyan lumiya hu Tuga nyene niyama aji imu ve tu asuya Aduhai tot indri, tota indri, nahalewe indri Kan indri, zing indri, kaya indri, men indri, sugiro Nyasi nana leya kose Aduhai ajarana chobba gulewe indri, sugiro ho dhara shire Tame dini ama boribakhiya aya mahoore indri ga eri indri mahofu Boribakhiya aya mahoore indri ga Bhatta indari sura taradiya Viriya indari sura uriya diya Tatta indari sura tatti diya Tamata indari sura tamati diya Penya indari sura penya diya subhira Bhatta uriya tatti tamati penya Tidiya ngalungu indari ngava lukmya sabhya hota Kalau di dia ada, belu asuya lalu, teradia ada belu asuya lalu, uria ada belu asuya lalu, bahu asuya lalu, ketiga bahu asuya lalu, belu asuya lalu, temari itu kini ada ada belu asuya lalu, baru asuya lalu, lalu di dia belu la, lalu dia, ada ujian lalu, teradia asuya lalu. Peniyama asuya lalu, teradiya ye suanyi tadi, teradiya ye asudiya simuha, atudisyan peniyama asuya lalu suro. Totapati yangka dia liwa ayama asuya ini teradiya ye suan.
သောတပတ္တိကျင်တာတရားသောတပတ္တိညာခြင်းရဲ့အင်္ဂါ၄ပါးပေါ့သောတပတ္တိမဲ့ညာခြင်းရဲ့အင်္ဂါ၄ပါးအဲ့ဒါကဘာလို့လဲဆိုတော့ဗုဒ္ဓေအဝိစ္စပတ္တာဒမြတ်စွာဘုရားရဲ့အပေါ်မှာမတုံမလုံယုံကြည်တဲ့အချက်ဓမ္မေအဝိစ္စပတ္တာဒတံဃေအဝိစ္စပတ္တာဒတရားတော်မြတ်ရဲ့ဂုဏ်အကြီးအသေးရဲ့အပေါ်မှာယုံကြည်တဲ့သဘောတဏ္ဍာရောမြတ်ရဲ့အပေါ်မှာဂုံအကြီးသေးပေါ်မှာယုံကြည်တဲ့သဘောနောက်ပြီးတော့အရိယာကြီးမြတ်နိုးတဲ့နှစ်သက်တဲ့မိစ္ဆာဓမ္မဂရုဓမ္မသီလလို့ဆိုရတဲ့ငါးပါးသောသီလကိုပြည့်စုံအောင်စောင့်ထိုင်တဲ့နေရာမှာယုံကြည်မှုရှိတဲ့သဘောဆိုပြီးတော့သောတပတိမြတ်ရဲ့ရာဇင်းရဲ့အင်္ဂါ၄ပါးကအဲ့ဒါလိုဖရာတရားတန်ခါငါးပါးသီလရဲ့အပေါ်မှာယုံကြည်စောင့်ထိုင်တဲ့သဘောကသောတပတိမရခြင်းရဲ့အင်္ဂါ၄ပါးလို့ဆိုတာ။အဲ့တော့တရားတရားရှိလာပြီ၊ယုံကြည်မှုရှိလာပြီဆိုလို့ရှိရင်အဲ့ဒီအချက်တွေနဲ့ချိန်ထိုးပြီးတော့ကြည့်ရတယ်။ဒီလိုတရားတရားဘယ်လောက်ရှိတယ်မရှိဘူး။ကိုယ်တန်တမှာတရားတရားဘယ်လောက်အားကောင်းတယ်အမကောင်းဘူးဆိုတာကိုသိတယ်။အဲ့ဒီဖရာအရာ၊တရားအရာ၊သံဃာအရာ၊ငါးပါးသီလအရာမှာကိုယ်ဘယ်လောက်ယုံကြည်ပြီးတော့ဘယ်လောက်ခိုင်မြဲတယ်ဆိုတာဒါနားလည်ရမယ့်အချက်ပေါ့အဲ့ဒါကိုလေဒီဆောဘုရားကြီးကဗမာစကားလုံးလေးနဲ့ကပ်ပြီးတော့ပြောတယ်။နွားကောင်းမကောင်းကိုချောင်းအတက်မှာသိရမယ်တဲ့။တရားတရားကိုတန်တမှာဘလောက်ကြီးတယ်မကြီးဘူးဆိုတာကိုအဲ့ဒီအချက်၄ပါးရဲ့ပုံမှာကိုဘလောက်ယုံကြည်ပြီးတော့ဘလောက်ဆောက်တည်နိုင်တယ်လေဘလောက်ဆောင်ထိန်နိုင်တယ်လေဆိုတဲ့အချက်ပုံမှာကြည့်ပြီးတော့ကိုတရားတရားဘလောက်ရှိတယ်မရှိဘူးဆိုတာကိုနားလည်ရမယ်။အဲ့ဒါဥစဉ်တို့တရားတရားရဲ့အစိုးတရားရှိမှုဟာအဲ့ဒီယုံကြည်မှုနဲ့ပတ်သက်လာရင်သူဟာအလွန်အစိုးရတယ်တဲ့အဲ့ဒီတရားတရားအနိုင်ရင်ယုံကြည်မှုနဲ့ပတ်သက်ပြီးတော့အဲ့ဒီလူအစိုးမရဘူးအကုန်လုံးသဘောတည်းသဘောချဖြစ်နော်ဒါကြောင့်ဒကာဓမ္မတို့ဥစဉ်တို့တယောက်နဲ့တယောက်ယုံကြည်တာတွေမတူကြတာတွေဟာအဲ့ဒီစစ်မှန်တဲ့တရားတရားရှိခြင်းမရှိခြင်းရှိတော့လည်းပဲအနည်းအများကွာခြားခြင်းကိုလိုက်ပြီးတော့အဲ့ဒီအစိုးတရားရှိမှုမရှိမှုဆိုတာဖြစ်သွားတာ။ဒါကြောင့်သရတရားနဲ့ပတ်သက်လာရင်သောတပတိယင်ကတရား၄ပါးနဲ့ချိန်ထိုးပြီးတော့ကြည့်ရမယ်ဆိုတဲ့အဓိပ္ပာယ်။နောက်ပြီးတော့ဦးဇင်းတို့ဝိရိယဣန္ဒြေဝိရိယတရား။ဝိရိယမှာဘယ်နေရာမှာအစိုးရတာလို့ဘယ်နေရာမှာသူအစွမ်းပြမှာလို့ဆိုတော့သံဘပ္ပရံတရား၄ပါးအရာမှာဝိရိယအစွမ်းပြလိမ့်မယ်။ဝိရိယဟာအစိုးတရားရှိလိမ့်မယ်။ဆိုကြပါစို့ဒကာမတို့ဥရှင်တို့ဒါ나ယူခဲ့ကြပြီလားနော်သံဃာ့ဗန်တရား၄ပါးဒုတိယနေ့ကဥရှင်တို့ဒါပြောလိုက်တာဖြစ်ပြီးသားအကုသိုလ်တရားတွေကိုပယ်ရှားဖို့မဖြစ်သေးတဲ့အကုသိုလ်တရားတွေကိုဖြစ်ပေါ်ဝင်မရအောင်ကြိုးစားဖို့မဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်ပေါ်အောင်ကြိုးစားဖို့ဖြစ်ပြီးသားကုသိုလ်တရားတွေတုတ်တက်များပြားခိုင်မြဲတော်အောင်ကြိုးစားဖို့ဆိုပြီးတော့ဒီအချက်ကြီး၄ချက်နဲ့ပတ်သက်လာလို့ရှိရင်ဘလောက်လုတ်တယ်မလုတ်ဘူးသူဘလောက်သူ့ကိုယ်သူပိုင်နိုင်နေမပိုင်နိုင်ဘူးဆိုတာသူဝရိယဘလောက်ရှိတယ်လဲမရှိဘူးလဲဆိုတာပေါ်မှာမူတည်တာဝရိယနဲ့နေတယ်လို့အဲ့ဒီအချက်ကြီး၄ပါးပေါ်မှာသူအစိုးတရားရှိမှာမဟုတ်သူနိုင်နေမှာမဟုတ်နောက်အစိုးရရယ်ဆိုတဲ့ကိုကစသူကအထက်ကနေပြီးတော့အလုံးကိုချုပ်ကန်ထားတယ်ဆိုတဲ့သဘောပေါ့နောက်သူမရှိလို့ရှိရင်သူ့လက်အောက်တရားအကုန်လုံးဗျံမရာဖြစ်သွားမှာဟုတ်လားဒါကြောင့်ဝရိယဆိုတဲ့အကြီးအကဲနော်အစိုးတရားရှိမှုဘလောက်အရေးကြီးတယ်ဆိုတာအဲ့ဒါမရှိလို့ရှိရင်ဖြစ်သေးတဲ့အကုသိုလ်တွေကိုပယ်ဖို့လည်းသူကြိုးစားမှာမဟုတ်မဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်လုပ်ဖို့လည်းသူစိတ်ဝင်စားမှာမဟုတ်ဖြစ်ပြီးသားမဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်ဖို့ဆိုတာလည်းသူစိတ်ဝင်စားမှာမဟုတ်ဘူးဖြစ်ပြီးသားကုသိုလ်တရားတွေတုတ်တက်များပြားခိုင်မြဲသွားအောင်ကြိုးစားတဲ့ကိစ္စမှာလည်းသူစိတ်ဝင်စားမှာမဟုတ်ဒါကြောင့်ဝရိယဘလောက်ကောင်းတယ်မကောင်းဘူးဆိုတာအဲ့ဒီအကုသိုလ်ကိုဖယ်ရှားခြင်းကိစ္စကုသိုလ်တရားပြည့်စုံအောင်ကြိုးစားတဲ့ကိစ္စမှာသူဘလောက်လုတ်တယ်မလုတ်ဘူးလဲဆိုတာကိုကြည့်ပြီးတော့သိနိုင်တယ်တဲ့ဒီပြင်ဝရိယကိုဆိုလိုတာမဟုတ်ဘူးနော်အဲအဲ့ဒါဝရိယိန္ဒြေဝရိယရဲ့အစိုးတရားရှိမှုနောက်ပြီးတော့တတိယိန္ဒြေတတိဟာဘယ်နေရာမှာအစိုးရလဲဘယ်နေရာမှာသူအစွမ်းပြမှာလဲတတိပဋ္ဌံတရား၄ပါးအရာမှာတတိဟာအစိုးတရားရှိလိမ့်မယ်ပထမဦးဆုံးနေ့ကပြောခဲ့ပြီလားနောက်ဗောဓိကတိယတရားတွေဟာအချင်းချင်းဆက်ဆက်နေတာတွေအများကြီးရှိတယ်ဒါကြောင့်တစ်ခုကိုကျင့်မြတ်အောင်လေ့လာထားရင်နောက်တစ်ခုလေ့လာတဲ့နေရာမှာအများကြီးအထောက်အကူပြုတဲ့သဘောလည်းရှိတာပေါ့နော် အဲ့တော့တတိဆိုတာဘယ်နေရာမှာဦးဇင်းတို့အဓိကရှိရမှာတော့ဆိုတော့ကိုယ့်ရဲ့ကိုယ်ကာယပိုင်းဆိုင်ရာမှာဘာတွေဖြစ်နေသလဲဆိုတာကိုအများအားစောင့်ကြည့်နေတဲ့သဘောပေါ့နော်ကိုယ်ကာယရဲ့ပုံမှာဘယ်လောက်တတိစိတ်စိုက်ထားနိုင်တယ်လဲဆိုတဲ့အချက်နော်နောက်ပြီးတော့ခံစားချက်တွေရဲ့အပေါ်မှာခံစားချက်တွေဖြစ်တိုင်းဖြစ်တိုင်းကိုယ်ဘယ်လောက်လက်မလွတ်အောင်သိနေနိုင်တယ်လဲဒီဝေဒနာတွေနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့ဝေဒနာတွေနဲ့ပတ်သက်ပြီးတော့ကိုယ်သိလိုက်တာလားများသလားမသိလိုက်တာလားများသလားဆိုတာစဉ်းစားပြီးတော့ကိုယ်မှတတိဘလောက်အားကောင်းတယ်အားမကောင်းဘူးလဲဆိုတာမသိနိုင်ဘူးလားသိနိုင်တယ်ဖြစ်တော့ဖြစ်သွားတာပဲဒါပေမဲ့ကိုယ်သိလိုက်ရတယ်လို့ကိုယ်မရှိဘူးဒီတိုင်းပဲအမှတ်တမဲ့ဖြစ်သွားတာအမှတ်တမဲ့ပဲဒီလိုပဲကုန်ဆုံးသွားတယ်ဆိုရင်တော့တတိံတွေကအလွန်အားနေနေတယ်သူမှဒီပြည်တွေကရှိတာတွေတတိထားတွေတွေနဲ့ပတ်သက်ပြီးသူဘာမှတတိသိပြီးတော့မထားနိုင်မိဘူးပေါ့ဟုတ်လားဒါကြောင့်တတိတရားဆိုတာတတိံတွေဆိုတာနံပါတ်1ကိုယ်ကာယရဲ့အပေါ်မှာတတိဘလောက်သူစိုက်ထားနိုင်တယ်လေထားနိုင်တယ်လေနောက်ပြီးတော့ခံစားချက်ဝေဒနာတွေနဲ့ပတ်သက်ပြီးတော့သူဘလောက်သိနိုင်တယ်လေပြီးတော့စိတ်တွေနဲ့ပတ်သက်ပြီးတော့ကိုယ်တဏ္ဍာမှာဘလို့စိတ်တွေဖြစ်သွားတယ်ဆိုတာကိုသူဘလောက်သိနိုင်တယ်လေနောက်ပြီးတော့ဓမ္မသဘောတရားတွေနဲ့ပတ်သက်ပြီးတော့သူဘလောက်သိနိုင်တယ်လဲအဲ့ဒါလို့ကာယဝေဒနာစိတ်ဓမ္မလို့ဆိုရတယ်တတိယအာယုံဖြစ်တဲ့တတိယဖြင့်သတိပဋ္ဌာန်ရဲ့အာယုံဖြစ်တဲ့ဒီတရား၄ပါးရဲ့အပေါ်မှာကိုဘလောက်သတိထားနိုင်တယ်လဲဆိုတာတတိံတည်းကြီးမကြီးဆိုတာရဲ့အဖြေပေါ့ဟုတ်လားဒါကြောင့်တတိကသတိပဋ္ဌာန်တရား၄ပါးနဲ့ပတ်သက်ပြီးတော့လိမ္မာကျွမ်းကျင်အားကောင်းရမယ်ဆိုတဲ့အချက်အဲ့ဒါဒီပင်နဲ့အဲ့ဒါပါတော့တတိံတရေတတိပါပဲနော်ပြီးတော့ဦးဇင်းတို့နံပါတ်၄တမာဒိံတရေတမာဒိတမာဒိရှိရမယ်တမာဒိဟာဘယ်နေရာမှာအစိုးရရလဲတမာဒိရှိလာရင်ဘလို့အစွမ်းကြီးတတိပြနိုင်တာလို့ဆိုတော့ဇန်၄ပါးရရမယ်တဲ့ဒါကတော့သူကဟိုအတူအထိတ်တက်ပြီးတော့ပြောတာပေါ့နော်။တမာတိတကယ်ရှိလာပြီဆိုလို့ရှိရင်ပထမဇန်ဒုတိယဇန်တတိယဇန်သုတ္ထဇန်။ဟိုနိဗ္ဗာန်တရားကိုအာရုံပြုပြီးတော့တည်ငြိမ်တဲ့စိတ်။တခုရီးသောကောင်းမြတ်တဲ့အာရုံမှာဧကကတာဆိုတဲ့တခုရီးသောစိတ်ထားနိုင်တယ်။စိတ်တည်ငြိမ်တဲ့သဘောပေါ့အကျဉ်းချင်းပြောရတယ်။အဲ့ဒီစိတ်တည်ငြိမ်မှုဘယ်လောက်ရှိတယ်မရှိဘူးဆိုတာ။သူတမာတင်တယ်ဘလောက်ကောင်းတယ်မကောင်းဘူးလဲဆိုတာပေါ်မှာမူတည်မှာပါတဲ့နော်အဲ့တော့တမာတင်တယ်ရဲ့လုပ်ငန်းကိစ္စဘလောက်အောင်မြင်တယ်မအောင်မြင်ဘူးသူဘလောက်ကြီးကျယ်တယ်မကြီးကျယ်ဘူးဆိုတာဇန်၄ပါးဘလောက်ပဲအချိန်တိရှိတယ်လဲမရှိဘူးလဲဆိုတာနဲ့တိုင်တန်ရမယ်ဆိုတာမျိုးနဲ့နားလည်ဖို့လိုတာပေါ့နော်နောက်ပြီးတော့ပင်ငိန်တယ်ဒီပညာကဘယ်နေရာမှာအစိုးရမှာလဲပညာကဘယ်နေရာမှာအစွမ်းပြရမှာလဲပြင်းရင်တည်းတကယ်ထက်လာပြီဆိုရင်သူဘလောက်ထိအစွမ်းရည်တတိကြီးလာပါလဲဆိုရင်တစ္ဆာ၄ပါးရဲ့အပေါ်မှာသိမြင်နားလည်မှုနော်တစ္ဆာ၄ပါးအမှန်တရားပေါ့ပိဋကပေါင်းတော်ကောင်တို့အားလုံးနားထဲမှာရှင်းပြပြသားပါလိမ္မာကျမ်းကျင်ပြသားပါတစ္ဆာ၄ပါးသိအပ်ချက်ခန္ဓာမှန်ရင်ဘဝမှန်ရင်ဘယ်ဘဝပဲဖြစ်ဖြစ်ဘယ်ခန္ဓာပဲဖြစ်ဖြစ်ဆင်းရဲဒုက္ခမျှတာဆိုတဲ့အမြင်သူဘလောက်ဆူဆူရှာရှာနဲ့နဲ့ဆိုင်ဆိုင်သိထားနိုင်တယ်လေဘဝမှာဘာနဲ့မှကာကွယ်လို့မရတဲ့ဆင်းရဲတွေနဲ့တိဆောက်ထားတာဘဝဆိုတာဟုတ်လားအဲ့ဒါလို့ဘဝရဲ့ခန္ဓာရဲ့တကယ်ဆင်းရဲတွေနဲ့တိဆောက်ထားတယ်ဆိုတဲ့အချက်အကောင်းမရှိဘူးဆိုတဲ့အချက်ဒီအချက်ကိုသူဘလောက်သိနိုင်တယ်လေအဲ့တော့သူပြင်းပြင်းနဲ့ဒီဘလောက်ရင့်တယ်လဲမြင်မှုလဲဆိုတာရဲ့အဖြေပဲဒါတိအချက်ခန္ဓာမှာတည်းဘဝမှာတည်းဆင်းရဲဒုက္ခမျှတာဘာမှမပေါ်စရာရှိတဲ့အနေအထားမျိုးမဟုတ်ဘူးဆိုတာကိုနားလည်ဖို့မလိုဘူးလားလိုတယ်လိုတယ်အဲ့ဒီအချက်နားလည်ဖို့ဆိုတာကဒါဥစဉ်တို့ခဏတိုင်းပြောခဲ့ပါလေခန္ဓာမှာဖြစ်ပေါ်နေတဲ့သဘောဝတရားတွေချင်းမမြင်ခြင်းအနိစ္စအချက်ကိုမြင်ရင်မြင်နှလုံးအဲ့ဒီဒုက္ခအချက်ကိုမြင်လိမ့်မယ်ဆိုတာဟုတ်လားဒါကြောင့်မမြင်ခြင်းကိုသာကြိုးစားပြီးတော့နားလည်အောင်အားထုတ်ရမှာအဲ့ဒါဆိုလို့ရှိရင်ဒါအကောင်းမဟုတ်ဘူးဆိုတာအလိုလိုသိလာလိမ့်မယ်ဟုတ်ရဲ့လားအဲ့ဒါလိုခန္ဓာဟာဒုက္ခလို့သိရင်အဲ့ဒါနံပါတ်၁ပထမတစ္ဆာကိုသူသိမြင်နားလေတယ်သူအတိုင်းတာနေသူပေါ့နော်ပြီးတော့နှစ်အချက်လူကျင်မှုရကျင်မှုဖြစ်ကျင်မှုဆိုရင်တဏှာလောဘတိဒုက္ခတွေကိုဖြစ်စေတဲ့အရာလို့သူဘလောက်လက်ခံထားတယ်ဘလောက်သဘောပေါက်ထားတယ်နော်ဒုက္ခတွေဖြစ်တာများသောအားဖြင့်ဒီကရမလို့အရှင်တို့တွေက စိတ်တိုင်းမကြတဲ့အရာတွေနဲ့တွေ့ရင်ဒုက္ခတွေဖြစ်လာတယ်အဲ့ဒီစိတ်တိုင်းမကြတဲ့အရာတွေကကိုယ်ကြီးကလူကြီးအတုံးမကြလို့ဖြစ်လာတာဒါမှမဟုတ်ကိုယ်ကိုယ်တိုင်းအတုံးမကြလို့ဖြစ်လာတာအဲ့ဒီလိုမျိုးဖြစ်လာတဲ့ဒုက္ခတွေကိုသူတစ်ပါးကြောင့်သူမဟုတ်ကိုယ်ကြောင့်တော့လက်ညှိုးတို့အကြောင်းရှာအမျိုးမျိုးလွဲတတ်တာလည်းရှိတယ်တကယ်တမ်းကဒုက္ခဖြစ်တယ်ဆိုတာသူ့ကြောင့်လည်းမဟုတ်ဘူးကိုယ်ကြောင့်လည်းမဟုတ်ဘူးဒါဒုက္ခရဲ့တကယ်လက်တည်တဲ့အခါအစ်စ်ဟာလောဘပဲလို့မြတ်စွာဘုရားကအတိတော်မူမြင်တော်မူလို့ဒါလောကကြီးရဲ့ဒုတိယအမှန်တရားအနေနဲ့အတိအလင်းပြောတာလားဟုတ်လားအဲ့တော့ပြင်းပြင်းကလေးဘယ်လောက်ရင့်နေမရင်ဘူးဘယ်လောက်အားကောင်းတယ်အားမကောင်းဘူးဆိုတာအဲ့ဒီနှစ်အချက်ဖြစ်တဲ့ဒုတိယလောကကြီးရဲ့တစ္ဆာတရားရဲ့အပေါ်မှာသူဘလောက်သဘောတက်ဝင်နိုင်တယ်လဲနားလည်နိုင်တယ်လဲနော်လောဘကြီးဒုက္ခကိုဖြစ်စေတယ်ဆိုတဲ့အချက်ဒါကိုတိမှတရားဓမ္မတို့ဥရှင်တို့ဟိုအကြောင်းအမှန်ကိုရှာတတ်မှသိမြင်တတ်မှတကယ်အကျိုးရှိမှဟိုစကားတခွန်းမှတ်သားဖို့တယ်တော်တော်ကောင်းပါလေအဲ့ဒီစကားကအဲ့ဒါပါတော့ဆိုတော့အကြောင်းတရားကိုသိတာပညာတဲ့ဒါတွေဖြစ်လာအောင်ဘယ်လိုလုပ်ရသလဲဆိုတဲ့အချက်ကိုသိတာဒါတွေဖြစ်နေတာဘာကြောင့်ဖြစ်နေတာလဲဆိုတဲ့အချက်ကိုသိတာဆိုရပါကြို့ဆင်းရဲတာပဲဖြစ်ဖြစ်ချမ်းသာတာပဲဖြစ်ဖြစ်သူ့မှာအကြောင်းရှိတယ်ဘယ်ဟာဖြစ်ဖြစ်အကြောင်းဆိုတာရှိတယ်အစဉ်ပြေတာပဲဖြစ်ဖြစ်အစဉ်မပြေတာပဲဖြစ်ဖြစ်နော်လောကကြီးမှာဘာပဲဖြစ်ဖြစ်အကြောင်းတရားနဲ့ကင်းပြီးတော့ဖြစ်နေတယ်ဆိုတာတခုမှမရှိဘူးအဲ့ဒီအကြောင်းတရားအမှန်ကိုတရားဓမ္မတို့ဥရှင်တို့နားလည်ရင်နားတယ်ဘလို့ဒီပုဂ္ဂိုလ်ကိုဉာဏ်ကြီးရလို့ဆိုရတယ်ဒီပုဂ္ဂိုလ်အကျိုးရှိအောင်လုပ်နိုင်တယ်ဘုံဆိုဆိုကြပါစို့ဆင်းရဲခြင်းရဲ့အကြောင်းကိုသိပြီဆိုလို့ရှိရင်မဆင်းရဲခြင်းဘူးဆိုရင်အဲ့ဒီအကြောင်းကိုဖယ်လိုက်ဖို့ပဲရှိတယ်ချမ်းသာခြင်းရဲ့အကြောင်းကိုသိပြီဆိုရင်ချမ်းသာခြင်းနဲ့ဆိုရင်အဲ့ဒီအကြောင်းတရားကိုပြည့်စုံအောင်လုပ်ဖို့ပဲရှိတယ်တကယ်လို့သာအကြောင်းတရားကိုတရားဓမ္မတို့ဥရှင်တို့သိမြင်နားလည်နိုင်ရင်မရှိဘူးဆိုရင်ဆင်းရဲလို့လည်းပဲဆင်းရဲကဘာကြောင့်ဖြစ်မှမသိတော့ဒီဆင်းရဲကိုဘယ်လိုပြန်ရမှမသိချမ်းသာခြင်းလို့လည်းပဲဒီချမ်းသာကဘာကြောင့်ဖြစ်မှကိုကသိမှသာတော့ချမ်းသာအောင်ဘယ်လိုလုပ်ရမှမသိဒါလောကီလို့လည်းပဲအလုံးကျယ်ဝန်းပါတယ်ဒီစကားတွေကဟုတ်လားဘယ်အရာမျိုးမစို့ဘယ်အခြေအနေမျိုးမစို့သူ့ရဲ့နောက်ကွယ်မှာအကြောင်းတရားဆိုတာရှိကိုရှိနေတယ်အခုဦးဇင်းတို့ကဘာမှာထိတ်တန့်ရောက်နေတဲ့နိုင်ငံတွေထိတ်တန့်ရောက်နေတဲ့လူမျိုးတွေသူတို့ဘာတွေကိုနားလည်ကြတာလဲဒါလောကီလူတွေစဉ်းစားမိတာကိုပြောတာပါသူတို့အကြောင်းတရားတွေကိုနားလည်ကြတာဘာဖြစ်ခြင်းရဘယ်လိုလုပ်ရလဲဆိုတာသူတို့သိတယ်ပစ္စည်းတွေကိုတည်ထွင်တဲ့နေရာမှာပဲဖြစ်ဖြစ်လူတွေကိုကန်တွယ်တဲ့နေရာမှာပဲဖြစ်ဖြစ်နော်အဲ့လိုအကြောင်းတရားကိုသိရင်သိသလားဒီပုဂ္ဂိုလ်ဟာဉာဏ်ရှိတာပဲအဲ့လိုပဲမြတ်စွာဘုရားကဆင်းရဲဒုက္ခတွေဟာဘာကြောင့်ဖြစ်တယ်လဲဆိုရင်ဆင်းရဲဒုက္ခတွေရဲ့အကြောင်းတရားကိုမှန်ကန်စွာသိမြင်နားလည်ပြီးတော့ဒါပြောတာဆင်းရဲဆိုတာဘာကြောင့်ဖြစ်တာလဲလောဘကြောင့်ဖြစ်တာအဲ့ဒီဒုတိယသစ္စာတရားကိုသိရင်ဒါပြင်းပြင်းကလေးထက်တယ်လို့ဆိုရမယ်နော်ဒါဥရင်ကနားလည်ပြေုံပြောတာပါဟုတ်လားနောက်ဥရင်တို့နံပါတ်3အချက်လောကမှာဒုက္ခတကယ်ချုပ်တယ်ဆိုတဲ့နိဗ္ဗာန်နော်និရောဓသစ္စာဒုက္ခတကယ်ချုပ်တယ်ဆိုတဲ့နိဗ္ဗာန်ဟာဘာကိုပြောတာလဲဘယ်အရာကိုနိဗ္ဗာန်လို့ပြောတာလဲတဏ္ဍယောနိဗ္ဗာန်လောဘချုပ်ရာတဏ္ဍကုံရာကိုနိဗ္ဗာန်လို့ဆိုတာတဲ့နော်ဆိုလိုတာကလောဘချုပ်မှဒုက္ခချုပ်မှလောဘမချုပ်ရင်ဒုက္ခမချုပ်ဘူးဆိုတဲ့အချက်အဲ့ဒီအချက်ကိုသူဘယ်လောက်နားလည်နိုင်တယ်လဲသဘောပေါက်နိုင်တယ်ဒါအပေါ်ယံလေးပြောတာနော်ဒီနောက်ပြီးတော့နံပါတ်၄လောဘကြီးရဲ့သုဒ္ဓအမှန်တရားဖြစ်တဲ့မေဃတစ္ဆာရဲ့အကြောင်းကိုဘယ်လောက်သိမြင်နားလည်ထားတယ်ဒုက္ခတကယ်ငြိမ်းရင်လေတကယ်ချမ်းသာစိတ်ကိုရခြင်းလေဆိုရင်မဂ်ကျင်7ပါးကိုရှင်းသုံးဉာဏ်ဆိုတဲ့အလုကလွဲလို့ကျန်တဲ့အလုတွေနဲ့ဒုက္ခကိုတကယ်မငြိမ်းသိနိုင်ဘူးလို့သူဘလောက်နားလည်ထားတော့တနည်းအားဖြင့်မဂ်ကျင်7ပါးရဲ့အစွမ်းတတ္တိကိုသူဘလောက်နားလည်ထားသလဲမဂ်ကျင်7ပါးဒီကနေဒုက္ခတကယ်ငြိမ်းရင်တဲ့ပုဂ္ဂိုလ်အတွက်တကယ်အလုဖြစ်မဲ့တရားလို့သူဘလောက်သိထားသလဲဟုတ်လားအဲ့ဒါလိုသစ္စာ၄ပါးဒါအတင်းတူလေးပြောရတာနော်အဲ့ဒီသစ္စာ၄ပါးရဲ့အရာမှာပြင်းပြင်းတရေဟာအစိုးရပဲအဲ့ဒီသစ္စာ၄ပါးကိုနောက်ဆုံးတကယ်သိသွားပြီဆိုတာကအရိယာမဂ်ဉာဏ်ကိုရရင်သစ္စာ၄ပါးကိုပဋိဝေဒအဖြစ်ထိုးထွင်းပြီးတော့သိတယ်လို့ဆိုရတာဒီနေရာမှာဦးဇင်းတို့စကားဆက်ပြီးလို့ပြောရမယ်သစ္စာ၄ပါးကိုသိတဲ့နေရာမှာသိခြင်းကနှစ်မျိုးရှိတယ်အနုဘောဓသိတယ်မှန်းဆပြီးတော့သိတာပဋိဝေဒသိတယ်တိုင်းရိုက်ထိုးထွင်းပြီးတော့သိတာအတိကနှစ်မျိုးရှိတယ်ကို ခုတကမှတော့ဘုရင်တို့ပြောနိုင်တာနားထောင်နိုင်တယ်အဲ့နားထောင်ပြီးတော့သိတာတွေကအနုဘောဓသိဒါဥရင်တို့လည်းအနုဘောဓသိနေပဲပြောနေတာအဲ့ဒီအနုဘောဓသိကပฏิဝေဒထုတ်ထွင်းပြီးတော့သိတယ်ဆိုတော့အရိယာမညံအဆင့်ကိုရဖို့အတွက်သူကအများကြီးအထောက်အကူပြုနေတယ်သူ့ကိုအခြေခံပြီးတော့တောင်းရတာပဲအဲ့တော့တကယ်တမ်းကကိရိတာကိုတကယ်တက်ပြတာကတော့ပฏิဝေဒသိကတတ်မှာပေါ့နော်ပฏิဝေဒသိကတော့ဒါအရိယာမညံအဆင့်ဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့အခြေအတူကတော့သိမြင်တဲ့အဆင့်ပေါ့နော်အဲ့တော့အနုဘောဓသိဆိုတာမှန်ဆန်သိတာပฏิဝေဒသိဆိုတာထုတ်ထွင်းသိတာအဲ့ဒါကိုလေဒီဆိုကြီးကသူကဥမာလေးနဲ့ပြောတယ်အနုဘောဓသိမှန်းသသိတယ်ဆိုတာဘာကိုပြောလို့ဆိုတော့တဏှာကမီးထွန်းတာပဲအဲ့ဒီမီးကိုတော့မျက်စိနဲ့ဒါလိုက်မမြင်ဘူးတို့တော့အဲ့ဒီမီးကနေဖျားကျလာတဲ့အကြောင်းလေးဒီနားမှာရှိနေတယ်အဲ့ဒါကိုကြည့်သွားဖြင့်အဲ့ဒီမီးရှိတယ်ဆိုတာကိုသူသိတယ်ဒါမလွဲနိုင်ဘူးနော်မီးရောင်ကိုမြင်ရမှာတော့မီးဆိုတာရှိတယ်ဆိုတာသိကိုသိနိုင်တယ်မှန်းသသိတယ်ဆိုတာကဟိုမရှိနိုင်တာမဖြစ်နိုင်တာကိုစိတ်ကူးရင်ပြီးတော့သိတဲ့အသည့်မျိုးတော့လည်းမဟုတ်ဘူးမြင်တော့မမြင်ရသေးဘူးဒါပေမဲ့သူရှိတယ်ဆိုတာကိုသူ့ကြောင့်ဖြစ်လာတဲ့အနေအထားကိုကြည့်ခြင်းအပြင်မသိနိုင်ဘူးလားသိနိုင်တယ်အဲ့ဒါလို့မီးရောင်ကိုမြင်ပြီးတော့မီးရှိတယ်ဆိုတာကိုသိတဲ့အသည့်မျိုးကိုအနုဘောဓသိလို့ဆိုတယ်တဲ့အဲ့ဒါလို့ဒကာသမားတို့ဦးဇင်းတို့တွေပဲဒုက္ခသစ္စာကိုသိကြတဲ့နေရာမှာတခါတည်းရမှာဉာဏ်ပညာအလိုက်ဩဘဝဆိုတာတကယ်တမ်းကဘာမှဟုတ်တာမဟုတ်ဘူးဆိုတဲ့အသည့်ကလေးတွေတော့ရတာပဲအဲ့ဒါအလကားရတာမဟုတ်ဘူးအဲ့ဒါတကယ်အခြေအနေမှန်ကိုကိုယ်သင်ရင်သုံးသပ်မိပြီးတော့ရတာဟုတ်တယ်မို့လားအေးအဲ့ဒါဩမြတ်စွာဘုရားကဒါကြောင့်မို့လို့ခန္ဓာဟာဒုက္ခလို့ဟောတော်မူပေတာပဲလို့လည်းပဲတစ်ခါတစ်ခါမှဉာဏ်ထဲမှာဘုရားကိုကြည်ညိုရတဲ့စိတ်အဲ့လိုမျိုးတွေဖြစ်တာတွေမရှိဘူးလားရှိတယ်အေးပฏิဝေဒတိဆိုတာကကြာတော့တို့ကမီးရောင်ကိုဒက်တိမြင်ပြီးတော့ဒါမီးဆိုရင်တို့သိတယ်မီးကိုမြင်ပြီးဆိုမှတော့အယောင်လေးပါးတွေသူကမှန်းနေကြမလို့တော့ဘူးလေဟုတ်တယ်မို့လားအေးဒါကြောင့်ပိဋကပေါင်းတော်တော်ကတော့ပင်ငိမ့်တည်းဆိုတာသစ္စာလေးပါးကိုသိတဲ့သဘောလို့အကြံဉာဏ်မှတ်ရမယ်နော်အဲ့တော့အိန္ဒြေအိန္ဒတကမ္မအိန္ဒရိယံအိန္ဒတကမ္မအိန္ဒရိယံအိန္ဒတအစိုးရတို့ဤကမ္မအမှုအိန္ဒရိယံအိန္ဒြေပြောခဲ့ပြီနော်ဘယ်နှပါးရှိတော့၅ပါးတတ်တိန်နေဆိုတဲ့တရာတရားဝိရိယဣန္ဒြေဆိုတဲ့ဝိရိယတရားပဋိဣန္ဒြေဆိုတဲ့ပဋိတရားသမာဓိဣန္ဒြေဆိုတဲ့သမာဓိတရားပင်ဉ္စိဣန္ဒြေဆိုတဲ့ပညာတရားဒါကသူကပေါင်းပြီးတော့ဆိုတာပင်ဉ္စိဣန္ဒြေဆိုတာပညာဣန္ဒြေပါပဲဟုတ်လားအဲအဲ့တော့တတတရားကသောတပတ္တိရဲ့သောတပတ္တိမေရခြင်းရဲ့အင်္ဂါ၄ပါးရဲ့အပေါ်မှာသူအမြဲတမ်းစုစုကြကြထက်ထမြက်မြက်ရှိရဲ့ပေါ့နော်ပြန်ပြောတာနော်ဝိရိယဣန္ဒြေကသမ္ပဗ္ဗရာတရား၄ပါးနဲ့ပတ်သက်ပြီးတော့သူအင်မတန်နိုင်နေတဲ့အစိုးရရဲ့ပေါ့ပိုင်နိုင်နေပေါ့နော်ပြီးတော့တတိယဣန္ဒြေကသတိပဋ္ဌာန်တရား၄ပါးနဲ့ပတ်သက်ပြီးတော့လိမ္မာကျွမ်းကျင်နဲ့ပိုင်နိုင်နေအစိုးတရားရှိဟုတ်လားတမာဣန္ဒြေကဇန်၄ပါးနဲ့ပတ်သက်ပြီးတော့ပင်ဣန္ဒြေကသစ္စာ၄ပါးနဲ့ပတ်သက်ပြီးတော့လို့ဒီလိုပြောတာဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ဒီဣန္ဒြေ၅ပါးကိုများလာအောင်ပွားရမယ်လို့မြတ်စွာဘုရားကတိုက်တွန်းတယ်။ဒီနေရာမှာဦးဇင်းတို့များလာအောင်ပွားရမယ်ဆိုတာလေးကိုမပြောသေးခင်ပါ။ဒီဣန္ဒြေ၅ပါးထဲမှာဘယ်ဣန္ဒြေဒီအဓိကအကြဆုံးလဲအထွတ်အမြတ်ဖြစ်တယ်လဲဆိုတာလေးကိုလည်းဘုဒ္ဓမှတ်ရအောင်ပဲ။အဲ့ဒါဘယ်ဣန္ဒြေကအဓိကအကြဆုံးလဲအထွတ်အမြတ်အကြဆုံးလဲဆိုတော့ပင်ဣန္ဒြေဟာအထွတ်အမြတ်အကြဆုံးမင်းတဲ့။အဲ့ဒါဦးဇင်းတို့မဟာဝဂတ္တယုပါရီတော်မှာဣန္ဒြေတရားတွေနဲ့ပတ်သက်ပြီးတော့ဟောထားတာတွေအများကြီးရှိတယ်။အဲ့ဒီထဲမှာမြတ်စွာဘုရားကဒီဗောဓိပက္ခိယတရားတွေထဲမှာပင်ဣန္ဒြေဆိုတဲ့တရားဟာအထွတ်အမြတ်အကျဆုံးတရားပါတဲ့။ဘာဖြစ်လို့လဲဆိုတော့တဲ့။တတ်တိန်ဣန္ဒြေဆိုတဲ့တရားတရားဆိုတာလည်းပဲပြီးဖို့အတွက်ဖြစ်တာပါတဲ့။ပြီးဖို့အလို့ငါပွားရတာ။နော်။ပြီးတော့ဝရိယဆိုတာလည်းပြီးဖို့အတွက်ကြိုးစားရတာ။တတိဆိုတာလည်းပဲပြီးဖို့အတွက်လုပ်ရတာ။သမာဓိဆိုတာလည်းသိဖို့အတွက်လုပ်ရတာ။ဟောပင်ဣန္ဒြေတွေကလည်းဒါသိဖို့အတွက်ပဲ။အဲ့တော့ပင်ဣန္ဒြေတွေဆိုတာဣန္ဒြေတွေထဲမှာအထွတ်အမြတ်အကြဆုံးပဲ။ဗောဓိပက္ခိယတရားတွေထဲမှာတော့အထွတ်အမြတ်အကြဆုံးပဲလို့ပြောတယ်။သစ္စာလေးပါးကိုသိခြင်းပေါ့။နော်။အဲ့တော့ပင်ဣန္ဒြေတွေဆိုတာဣန္ဒြေတွေထဲမှာသူအထွတ်အမြတ်အကြဆုံး။သိဖို့အတွက်ကျန်တာတွေဟာအထောက်အပံ့ပြုဖို့လုပ်ပေးရတာ။သိဖို့ကအဓိကအကြဆုံးပဲ။အဲ့ဒါကိုမြတ်စွာဘုရားကသိခြင်းတရားဟာဘယ်လောက်ထိအခရာကြလဲဘယ်လောက်ထိ သူဟာကျန်တဲ့တရားတွေပေါ်မှာလွှမ်းမိုးထားနိုင်တယ်တနည်းပြောရရင်တော့ဝရိယတို့တတိတို့ဟောတတ္ထာတို့ဝရိယတို့တတိတို့တမာတိတို့ဆိုတာသိဖို့အလွန်မှာဖြစ်တယ်တကယ်သိသွားပြီပြင်းငိမ့်တည်းတကယ်ပိုင်နေသွားပြီအထုထိရောက်သွားပြီဆိုရင်လည်းပဲအဲ့ဒီသူ့ကိုဖြစ်ပေါ်လာအောင်အထောက်အပံ့ပေးခဲ့တယ်တတ္ထာတတိအဲ့တတ္ထာဝရိယတတိတမာတိတွေလည်းပြန်ပြီးတော့ခံရဲသွားပြန်လေတဲ့ဟောအချင်းချင်းအထောက်ကိုပြုနေတာလေးကိုပြောတာအဲ့ဒါကိုမြတ်စွာဘုရားကနားလည်အောင်ဥပမာနဲ့ပြောတာပြိမ့်လိုက်တရားကတော့တော့အဘိဓမ္မာတရားတွေယူရဲ့နော်ဥပဒေကတော့စိတ်ဝင်စားတယ်နော်ပြင်းရင်တည်းဟာဘလောက်အခေယာကြပါလဲဆိုတာကျန်တဲ့တရားတွေကသိဖို့အတွက်အလုံးလို့ရတာဆိုတဲ့သဘောမျိုးမြတ်စွာဘုရားဟောတာလားတကယ်ပြင်းရင်တည်းကိုရသွားပြီဆိုရင်လည်းကျန်တဲ့တတ္တဝရိယတတိတမာတိတွေဟာလည်းပြန်ပြီးတော့ပို့ပြီးတော့ခိုင်မြဲသွားတယ်အဲ့ဒီအချက်ကိုလည်းဥပမာနဲ့မြတ်စွာဘုရားကရှင်းအောင်ပြောတာမြတ်စွာဘုရားကပြောရင်တော့ဥပမာနဲ့ပြောတာပဲကြားတယ်။ဟိုအနှစ်ဒီဟူသောအနတ်အရာတွေထဲမှာစံတကူးကြီးရဲ့အရာဟာအကောင်းဆုံးနဲ့အဲ့ဒါလိုပဲဗောဓိပက္ခိယတရားတွေထဲမှာပြင်းပြင်းကလေးဟာအထွတ်အမြတ်ဆုံးဆိုသူ့ကိုလည်းဥပမာလေးနဲ့ပြောတာပဲဟုတ်လားအဲ့ဒီမှာပြင်းပြင်းကလေးခိုင်ရဲသွားပြီပြင်းပြင်းကလေးကိုတကယ်ရသွားပြီဆိုရင်ကျန်တဲ့တရားတွေလည်းခိုင်ရဲသွားတယ်ဆိုတဲ့အကြောင်းကိုလည်းဥပမာနဲ့ပြောပြတယ်ဘယ်လိုဥပမာပေးတော့ဆိုတော့ဟိုအိမ်တိမ်ဆောက်ပြီဆိုတော့အမိုးမိုးရဖို့အတွက်အချင်းရနေတယ်ဆိုတာတင်ရတာပေါ့နော်ဒါရှိတော့ကတော့ဒါတက်ငယ်တို့ထရွက်တို့ဘာတို့ ਨੇ မိုးဖို့အတွက်ဒါကအချင်းရနေဆိုတာကမရှိနဲ့ဖြစ်ပေါ့အခုဆိုရင်တော့ဓာညာလို့ခေါ်မယ်ပေါ့နော်အမိုးမိုးဖို့အတွက်အဲ့ဒီအချင်းရနေတင်ပြီဆိုလို့ရှိရင်သူကအထွတ်ဆိုတာကိုမတက်ရသေးတဲ့ညာခေါင်ဆိုတာကိုမတက်ရသေးတဲ့ညာအဲ့ဒီအချင်းရနေတွေဟာခိုင်နေတဲ့သဘောမရှိသေးဘူးလှုပ်ပြီးလှုပ်လဲပဲသူတို့အပေါ်ကနေစုပြီးတော့ချုပ်ကန်လိုက်တဲ့အထွတ်ဆိုတာတက်လိုက်တာနဲ့တကယ်နဲ့ထင်းအဲ့ဒီအချင်းချင်းတွေဟာလည်းအကုန်လုံးခိုင်မြဲသွားတယ်အဲ့လိုပဲပညာအထွတ်တက်လိုက်တာနဲ့တတတရားကလည်းခိုင်မာသွားတယ်ဝရိယကလည်းခိုင်မာသွားတယ်တတိကလည်းခိုင်မာသွားတယ်တမာတိကလည်းခိုင်မာသွားတယ်ဒါကြောင့်အရိယာဖြစ်သွားကြတဲ့ပုဂ္ဂိုလ်တွေဟာပြင်းပြင်းကလေးကိုရသွားတာအဲ့ဒီပြင်းပြင်းကလေးကိုရလို့သစ္စာလေးပါးကိုလည်းသိပြီဆိုတော့ဟောတစ်ချက်သေးပါဖြစ်သွားတော့သူတို့ရဲ့တရားတွေကပုထုရှင်ရဲ့တရားတွေနဲ့မတူတော့ဘူးဟိုဦးဇင်းစိတ်ထဲပေါ်တဲ့ဥပမာပြောရရင်တော့မင်းမြောက်တာလေသူတို့ကမြောက်လိုက်တာပဲသူတို့ကမြောက်လိုက်လို့မင်းဆိုတာဖြစ်လာအဲ့ဒီမင်းမြောက်ပဲသူတို့လည်းပြန်ပြီးတော့ခိုင်မြဲသွားကြခြင်းတယ်သဘောပေါက်ရင်တော့မသိဘူးနော်အဲ့လိုပဲပညာတကယ်ရင့်လာပြီသစ္စာလေးပါးသိတဲ့အဆင့်ထိပညာရင့်ကျက်သွားပြီဆိုရင်တရားတရားကလည်းခိုင်မြဲသွားပြီမတုံ့လှုပ်တော့ယထိန်နာကီလောပထဝီတိတော်တိဟာနော်မြေကြီးထဲမှာစစ်တောင်ဝင်အောင်စိုက်ထားတဲ့မြေပေါ်မှာစစ်တောင်ပဲပေါ်ထားတဲ့တကားတိုင်းကြီးဟာအရက်လေးမျက်နာကလာတဲ့လေတွေကြောင့်မလို့တုံ့လှုပ်ခြင်းမရှိသလိုမျိုးသစ္စာလေးပါးတရားပြင့်မြင်သွားတဲ့ပြင်းရင်ကလေးအထုအထိရောက်သွားကြတဲ့အရိယာသူတော်ကောင်းတွေရဲ့ယုံကြည်မှုဟာဘယ်တော့မှမတုံ့လှုပ်တော့ဘူးလေတရားတရားခိုင်မြဲသွားပြီအဲ့လိုပဲဝရိယတရားမကောင်းတာတွေကိုပဲကြားဖို့ကောင်းတာတွေကိုဖြစ်ပေါ်စေဖို့အတွက်ကြိုးစားတဲ့ကိစ္စမှလည်းပဲသူအများကြီးခိုင်မာမှုရမှာပါဘူးလားရသွားတယ်နော်အဲ့ဒါလိုပဲတတိတရားပရိပဒံတရားနဲ့ပတ်သက်ပြီးတော့ပုရုဇဉ်တွေနဲ့တူနိုင်မလားမတူနိုင်ဘူးသူ့ရဲ့တတိထားမှုတွေကအများကြီးရင့်ကျက်လိမ့်မယ်နဲ့နေလိမ့်မယ်ပြီးတော့တမာတိတရားတူနိုင်မလားမတူဘူးဒါကြောင့်ပိဋကတော်သူတော်တို့အိန္ဒိယ၅ပါးထဲမှာဘယ်အိန္ဒိယဟာအထွတ်အမြတ်ဆုံးလဲပင်ဣန္ဒိယကျန်တဲ့အိန္ဒိယဆိုတာတိဖို့ရန်အလို့မှားတာဖြစ်တယ်လို့မြတ်စွာဘုရားဟောတာတိလိုက်လို့ရှိရင်ကျန်တဲ့ဟာတွေကလည်းပြန်ပြီးတော့တိခြင်းရဲ့အထောက်အပံ့ကိုရတဲ့အတွက်ကြောင့်ဒါဥစဉ်ကနားလည်အောင်ပြောတာပါနော်တိခြင်းဆိုတာရှိသွားတာနဲ့ကျန်တဲ့အိန္ဒိယလည်းမဖြစ်သွားတော့ခိုင်မြဲသွားတယ်ဒါကြောင့်တရားအထုတ်တဲ့နေရာမှာရည်ရွယ်ချက်ကတိဖို့အမှန်တရားကိုတိဖို့နော်အမှန်တရားကိုသိဖို့ဒါအရေးကြီးတယ်တရားအထုတ်တဲ့အချိန်မှာဟာတရားကအထုတ်နေတာစိတ်ကလည်းသိတာကလည်းမချမ်းသာသေးပါလားဒုက္ခဝေဒနာကိုသွားမမျှော်နဲ့နော်ဒုက္ခဝေဒနာဆိုတာလုံးဆရာရှိတဲ့အလုပ်ကိုလုပ်လို့သိရာရှိတာကိုသိလို့ပယ်ရာရှိတာကိုပယ်လိုက်ရင်သူကသူ့အလိုလိုဖြစ်လာတဲ့ကိစ္စအဲ့ဒီမျှော်လိုက်ခါမှမျှော်လိုက်ခါကြမှာလမ်းကမျှော်တဲ့စိတ်ဝင်တဲ့အတွက်ကြောင့်သိတဲ့အလုပ်ကအဲ့ဒီအချိန်မှာမလုပ်ပြီးတော့အဲ့တော့ကိုမျောတာလည်းမရတော့ဘူးတကယ်တမ်းကမျောလို့ရတာလားလှုပ်လို့ရတာလားလှုပ်လို့ရတာမျောလို့ရမယ်ဆိုရင်တော့ထိုင်းမျောနေကြဖို့ပဲရှိတာပဲလေအဲ့တော့မြတ်စွာဘုရားခိုင်းတဲ့အတိုင်းကိုကတက်နိုင်တယ်များအသိစိတ်အောင်ကြိုးစားမယ်ဆိုလို့ရှိရင်အကြောင်းတရားတွေရှိနေရင်အကျိုးတရားတွေဆိုတာအလိုလိုပေါ်လာတာပဲပေါ့လား ေလောကကြီးကအနတ္တလောကကြီးကိုကိုဖြစ်ခြင်းနဲ့ဖြစ်တဲ့အတ္တလောကကြီးမဟုတ်ဘူးဟုတ်လားအဲ့တော့သူ့အကြောင်းနဲ့သူ့အကျိုးမမျှော်ရင်တော့အဲဆရာကြီးတွေပြောတာလေးရှိတယ်မျှော်ရင်ချော်လိမ့်မယ်တဲ့ဟုတ်လားတကယ်ပဲဟုတ်တယ်နော်ဒီလိုက်ဒီမိုက်ညာအေးဒါကြောင့်မို့လို့မိမိတို့အားထုတ်နေတဲ့တတိတရားဝရိယတရားတမာရီတရားတတတရားဒီတရားတွေဟာသိဖို့အလို့မှာပါဖြစ်တယ်ဆိုတဲ့ဒေသနာတော်နဲ့အညီသိခြင်းကိုဥတည်ပြီးတော့မထားတဲ့မို့လားထားတဲ့လေကျန်တာဘာဘုမမလို့ခြင်းနဲ့မရခြင်းနဲ့မမမောနဲ့မမျှော်မှန်းနဲ့နော်တကယ်တမ်းကသိလိုက်လို့ရှိရင်မသိလို့ဖြစ်လာမဲ့အရှုပ်ထွေးတွေကအကုန်လုံးရှင်းသွားတယ်မသိလို့ဖြစ်လာမဲ့အပူလောင်တွေကအကုန်လုံးအေးသွားတယ်အဲ့တော့သိခြင်းပြီးတာနဲ့အရာရာကိုပြီးတော့ဖြေရှင်းသွားမှာဟုတ်တယ်မို့လားအေးဒါကြောင့်ပြည့်တော်ပေါင်းတော်တို့အိန္ဒြေ၅ပါးထဲမှာပင်ဉ္ဇီတည်းတည်းအထုအမြတ်ဆုံးမှာအဲ့ဒီပင်ဉ္ဇီတည်းဆိုတာကိုတကယ်ရရင်လည်းကျန်တဲ့အိန္ဒြေတရားတွေဟာခိုင်မြဲသွားပြန်တယ်တဲ့အချင်းချင်းအထောက်အကူတွေပြုတ်နေတဲ့သဘောပေါ့ဟုတ်လားဒါကကြားဖြတ်ပြီးတော့ဘုဒ္ဓတရားလေးပြောတာအဲ့တော့ဦးဇင်းတို့ဆက်ပြီးတော့ပြောနေတာကလေဒီစောဘုရားကြီးပေးထားတဲ့ဥပမာလေးပေါ့အိန္ဒြိယအစိုးရခြင်းဆိုတာနဲ့ပတ်သက်ပြီးတော့သူကကြိုက်အောင်ပေးထားတာဥပမာလေးကတော်တော်ကောင်းပါတယ်ဘယ်လိုဥပမာပေးထားတယ်ဆိုတော့ဒီခန္ဓာကိုယ်ကြီးဟာတိုင်းပြည်ကြီးတစ်ခုနဲ့တူတယ်တဲ့ခန္ဓာကိုယ်ကြီးဟာတိုင်းပြည်ကြီးတစ်ခုနဲ့တူတယ်တိုင်းပြည်ဆိုလို့ရှိရင်တော့အစိုးရမင်းတွေကမရှိလို့မင်းကအစိုးရမရှိတဲ့တိုင်းပြည်ဆိုလို့ရှိရင်တော့တိရစ္ဆာန်လောကလိုနိုင်ရသွားကြမှာနော်အာကြီးတဲ့အုပ်စုကအာငယ်တဲ့အုပ်စုကိုညှင်းဆဲမှာပဲအနိုင်ကျင့်မှာပဲအဲ့တော့အစိုးရမရှိတဲ့တိုင်းပြည်ဟာဘလောက်ကပေါက်တိကပေါက်ချာဗယံဗရာဖြစ်နေမလဲဘလောက်ဒုက္ခတွေများပြီးတော့ဆူပွက်နေမလဲဆိုတာဒီကနေ့ခေပို့ပြီးတော့သိနိုင်ပါတယ်ဟုတ်လားတရားကြီးမိုင်ညာနော်အဲ့တော့အစိုးရမရှိတဲ့တိုင်းပြည်နဲ့ဥပမာပေးတယ်တဲ့ဒီခန္ဓာကိုယ်ကြီးဟူသောတိုင်းပြည်မှာလည်းပဲဒီအိန္ဒြေ၅ပါးကြီးဟူသောအစိုးရမရှိဘူးဆိုရင်တော့ဒီခန္ဓာကိုယ်ကြီးဟူသောတိုင်းပြည်မှာကိလေသာတရားတွေဟာပေါင်းကျမ်းနေနိုင်ပေါင်းကျမ်းနေမှာပဲတဲ့ဟုတ်လားဒါကြောင့်ဒကာဓမ္မတို့အရင်တို့ခန္ဓာတိုင်းပြည်မှာဒီအစိုးရမင်း၅မျိုးကိုတင်မြောက်ထားဖို့လိုအပ်တယ်ဒီအစိုးရရဲ့လက်အောက်မှာမိမိရဲ့ခန္ဓာတိုင်းပြည်ဟာကောင်းကောင်းမွန်မွန်ရှိနေတဲ့နော်တရားတရားမရှိဘူးဆိုရင်ဒီခန္ဓာတိုင်းကြီးအကုန်လုံးကပေါက်တိကပေါက်ချဖြစ်တော့မယ်။ဝရိယတရားမရှိဘူးဆိုရင်ကပေါက်တိကပေါက်ချဖြစ်တော့မယ်။ဒီနေရာမှာသရတရားလို့ပြောလိုက်တိုင်းစစ်မှန်တဲ့ဖရာတရားတန်ကငါးပါးသီလရဲ့အပေါ်မှာသူဘလောက်ယုံကြည်ပြီးတော့ကျင့်သုံးနိုင်တယ်ဆိုတဲ့အချက်နဲ့တိုက်တရားမယ်ဆိုတာလည်းပြောခဲ့တယ်နော်။ဝရိယလို့ပြောလိုက်တိုင်းတော်စွရောစွဝရိယတွေကိုဆိုလိုတာမဟုတ်ဘူး။နောက်အကုသိုလ်တရားတွေကိုဖေးချဖို့ကုသိုလ်တရားတွေကိုဖြစ်ပွားဖို့သူဘလောက်ကြိုးစားကြလဲဆိုတဲ့ဝရိယကိုပြောတာအဲ့ဒါလိုပဲတတိတရားနောက်ဘုံနံပါတ်တွေအမှတ်ရတာတွေမှတ်ပုံတင်နံပါတ်တွေအမှတ်ရတာတွေမနေ့တော့ငါ့ကိုဘယ်သူကဘလို့ကြိုးသွားတာဒါတွေအမှတ်ရတာတွေကိုဆိုလိုတာမဟုတ်တတိဆိုတာမဟုတ်ဘူးပြောတာလို့ခန္ဓာမှာဖြစ်နေတဲ့သဘာဝတရားကိုဖြစ်နေတဲ့အခိုက်အတန့်မှာဖြစ်နေတဲ့အတိုင်းအမှန်တိုင်းသိမြင်နိုင်အောင်ကြိုးစားနေတာတတိတရားနော်အဲ့တော့တတိထားပြရအောင်ဒါအလုံးနားလေကြတာပြီးတာနော်တတိပဌံတရား၄ပါးအဲ့ဒါလို့တတိတရားလေးဟူသောအစိုးရနဲ့မိမိရဲ့ခန္ဓာတိုင်းပြည်မှာရှိသလားမရှိဘူးလားဒါစဉ်းစားရမယ်နော်နောက်ပြီးတော့တမာတိတရားနောက်ပြီးတော့ပညာတရားအဲ့ဒီတတ္တဝရိယတတိတမာတိပညာဆိုတဲ့ဒီအစိုးရနဲ့၅မျိုးလို့ပြောကြမှာဆိုနော်အဲ့ဒါကိုပဲဦးဇင်းတို့တပေါင်းနဲ့သုံးပြီးတော့အိန္ဒြေကိုတမျိုးတည်းသာပြောရရင်တော့ဒီ၅ပါးရဲ့အပေါင်းပေါ့သူတို့ပေါင်းပြီးတော့ဒီခန္ဓာတိုင်းကြီးကိုကောင်းကောင်းမွန်မွန်အုပ်ချုပ်နိုင်တယ်ဆိုတဲ့အဓိပ္ပာယ်တကယ်လို့အဲ့ဒီ၅ပါးမရှိဘူးဆိုလို့ရှိရင်ဒီခန္ဓာတိုင်းကြီးကအကုန်လုံးကပေါက်တိကပေါက်ချဖြစ်မယ်အကုန်လုံးဗယံဗရာဖျို့ပင်ဖြစ်မယ်အဲ့တော့ဦးဇင်းတို့ဒီနေရာမှာပြောရည်ဆိုလိုတာကဒီအိန္ဒြေ၅ပါးသာမရှိဘူးဆိုလို့ရှိရင်အစိုးရမရှိတဲ့တိုင်းကြီးလို့ဒီတတဝါဟာဆိုကျင်တိုင်းဆိုမယ်မိုက်ကျင်တိုင်းမိုက်တယ်ဒီအချက်မနှောကံကစပြီးတော့သူမိုင်းလိုက်တယ်။အမရသေးဘူးမထိနိုင်ဘူးဆိုလို့ရှိရင်ဝစီကံကိုတက်လာလိုက်တယ်။ပြီးရင်ကာယကံကိုတက်လာလိုက်တယ်။မဟုတ်တာတွေလုပ်လိုက်မယ်မမှန်တာတွေပြောလိုက်မယ်မကောင်းတာတွေကြံလိုက်တယ်။အဲ့လိုမျိုးကာယကံဝစီကံမနှောကံဒုက္ခတိုင်းမှုတွေများလာပြီဆိုလို့ရှိရင်ဒီခန္ဓာဟာနောက်ဆုံးအပေလေးပါးကိုဥတည်ပြီးတော့ကြီးစွာသောအကျိုးမဲ့ပြည့်စည်ခြင်းဖြင့်ပြည့်စည်ရအောင်ရှိဘူးလား။ရှိတယ်။ဒါကြောင့်ဆရာကြီးကဒီအိန္ဒြေ၅ပါးကိုအစိုးရမင်းများနဲ့ဥပမာပေးပြီးတော့နိုင်ရာသာနော်အဲ့လိုဖြစ်ပြနေတဲ့ကာလမျိုးလိုမဖြစ်ရလေအောင်မိမိရဲ့စိတ်ကိုမိမိအစိုးရကိုတဏှာဖြင့်သရတရားဝရိယတရားတတိတရားတမာရီတရားပညာတရားဖြင့်ဒ
ီခန္ဓာကိုယ်ကိုကောင်းကောင်းအုပ်ချုပ်နိုင်ဖို့ပေါ့နော်ကိုယ့်ကိုယ်ကိုအကောင်းကောင်းအုပ်ချုပ်နိုင်ဖို့ဆိုတာဒီ၅ပါးမရှိရင်ဖြစ်နိုင်မလားမဖြစ်နိုင်ဘူးခုတက္ကသိုလ်ကတော့ဦးဇင်းတို့တချို့ညီးရတာရှိတယ်အာကိုကကိုယ့်စိတ်ကိုကိုယ်သိနိုင်တာမဟုတ်ဘူးဘာလို့မနိုင်တာတော့ဒီ၅ပါးမရှိလို့မနိုင်တာကိုယ့်ကိုယ်ကိုသိအဆိုးမရပါဘူးလို့ပြောတာသူတို့ပြောတဲ့အတိအပယ်ကတမျိုးနော်အနတ္တဆိုတဲ့အဆိုးမရခြင်းကိုပြောတာမဟုတ်ဘူးကိုကကောင်းခြင်းနေတယ်ဒါပေမဲ့ကိုကကောင်းအောင်ကလုပ်လို့မရဘူးကိုကမကောင်းတာကြီးကိုမကြိုက်ဘူးဒါနဲ့မကောင်းတဲ့ကြီးကဖြစ်ဖြစ်နေတယ်။ငါကစိတ်ကနှုတ်တယ်ကိုယ့်စိတ်ကိုသိပြီးတော့ငါကဆိုးရတာမဟုတ်ဘူးဆိုတာဘာကိုပြောနေတာလဲ။သူ့မှာအိန္ဒြေတရားကောင်းမြတ်တဲ့တရားတွေမရှိဘူးဆိုတာကိုပြောနေတာ။သူ့ကိုယ်သူအဆိုးမရဘူးပေါ့။ဘုလောကဝဟာရကတော့ကိုယ့်စိတ်ကိုအဆိုးမရဘူးဆိုလို့ရှိရင်ဒါအယူလို့ပြောကြတာပဲလေ။ဟုတ်တယ်မဟုတ်လား။အဲ့တော့ဒကာဓမ္မတို့ဦးဇင်းတို့လည်းပဲဟိုအရိယာသူတော်ကောင်းကြီးတွေကိုထောက်ထားလိုက်မယ်ဆိုရင်ပုထုဇဏောပုံမှန်တကောအကုန်လုံးအဲ့ဒါဥဒင်းတို့လည်းအယူပဲတရားဓမ္မတို့လည်းအယူပဲဘာလို့အယူလို့ပြောရတာလဲစိတ်ကိုမနိုင်နှင်းလို့စိတ်ကိုအဆိုးမရလို့နောက်စိတ်ကိုကောင်းကောင်းထိမ့်ချုပ်စေစားနိုင်မဲ့စိတ်ရဲ့အထက်ကလို့ပြောရမယ်ဒီအင်္ဂရီတရားတွေမရှိလို့ဟုတ်လားဘယ်ချိန်မှပို့ပြီးတော့ကိုယ်ဟာစိတ်ကိုမနိုင်ဘူးဆိုတာကိုပို့သိရတရားအထုတ်တဲ့ချိန်မှပို့သိရတယ်ဟုတ်လားတချို့ကတော့ပြောသေးတယ်နော်အာတရားအထုတ်လိုက်တာမှကိုယ့်ကိုယ်ကိုသုံးမှန်ပူတိရတယ်တဲ့တချို့စိတ်ပြတ်သွားတာမှရှိတယ်စိတ်မပြတ်နဲ့လို့ဒီပြင်အချင်းကပူဆိုးသေးတယ်လို့ဘာလို့ပူဆိုးလဲဒီပြင်အချင်းကဆိုးနေတာကိုဆိုးတယ်လို့သိဖို့မရလို့ပူဆိုးတာလို့ဒီအဆိုးတာကတော့အတူတူဆိုးတာပဲဒါဒီအထုတ်နေတဲ့အချင်းကတော်လေးတာပေါ့အထုတ်နေတဲ့အချင်းကမိတဲ့အချင်းလေးမိသေးတယ်ထိနိုင်တဲ့အချင်းလေးထိနိုင်နေတယ်မထိနိုင်တဲ့အချင်းလေးဒါမထိနိုင်ဘူးလို့သိတယ်ဆိုတာကိုဟာသာသူကတော်နေသေးတယ်အမှန်တုတဲ့အချင်းကတော့တကယ်ကိုဗယံမရပဲဗယံမရဖြစ်ရတဲ့အထင်းမှမှဗယံမရဖြစ်တာကိုတောင်းမသိနိုင်ဟောသူကနှစ်ခါကွန်းဆုံးသွားဘူးလားဆုံးသွားတယ်ဒါကြောင့်ဘေးတပေါင်းတရဟောင်းတို့ကိုယ်စိတ်ကိုအစိုးရတဲ့လူကောင်းသူကောင်းဆိုတာမျိုးဖြစ်အောင်ဒီအိန္ဒိငါးပါးရှိကိုမလိုဘူးလားလိုတယ်ဆရာတော်ကြီးကတော့ပြောတာပဲနော်ဘာဝနာအလုပ်နဲ့တွေ့ကြည့်မှပုထုဇဉ်တွေကကိုယ်စိတ်ကိုမနိုင်တဲ့အယူအနှံ့တွေနဲ့တူတယ်ဆိုတာအင်မတန်ထင်ရှားတယ်သူကတော့ပဂတိအယူနဲ့ဥပမာပေးပြီးတော့ပြောရဲဆိုရရပဂတိအယူကသူကသမင်းတနတ်စားချိန်တောင်သူ့စိတ်ကိုသူအဆိုးမရဟုတ်တယ်ဒီခါလေးသူကနှလုံးသုံးလို့စားပြီးရင်စားရင်ပြင်ရှိတော့အဲ့ဒီမှာစိတ်ဝင်စားတော့ဒီနေ့တခုသူ့စိတ်ထဲရောက်လာတယ်အဲ့ဒါသူအထင်ကထပ်ပြီးတော့လှုပ်လိုက်ပါပဲစကားဝါကျတခွန်းပြီးအောင်တော့သူဟာသူ့စိတ်ကိုသူအဆိုးမရဒါကြောင့်မလို့အတိတ်ရဲ့မရှိတဲ့စကားကိုပြောမှာပဲအခုဒါကိုပြောတယ်တော်ကြဟိုဟာကိုပြောမယ်နော်သူ့စိတ်ကိုသူတို့ဟာတော်ကြီးကိုအဆိုးမရဒကာမတို့ဦးဇင်းတို့ကအဲ့လောက်တော့မဆိုးဘူးဟုတ်လားအဲ့လောက်တော့မဆိုးဘူးဒါကြောင့်ဦးဇင်းကစက်မိစက်ရပေါ်လေးခေါင်းထဲပေါ်လာတာပြောမှာဟိုကတုံးလေးတစ်ခုကိုအမှတ်ရတယ်ကတုံးဆိုကတုံးကအတွန်အလွန်ကြိုက်တယ်ဦးဇင်းကသူ့ဘာပြောတာလဲဆိုအယူတွေကိုကျေစုတင်နေတယ်ဘာဖြစ်လို့လဲဆိုအဲ့ဒီအယူတွေရှိနေလို့ကိုဟာလူကောင်းဆိုပြီးတော့ခုန်တက်နေတာဟဲ့တကယ်ကြီးမိုင်းကြီးဟုတ်လားနော်အယူတွေကြည့်လို့ကိုယ်ကဖြစ်နေတော့လူကောင်းဖြစ်နေတာလေဟုတ်လားအင်းအဲ့တော့ဒကာဓမ္မတို့အရှင်တို့အဲ့ဒါလေဒီစတော်ကြီးကပဂရီအယူဟာအဲ့လိုမျိုးတခဏလေးတောင်သူ့ရဲ့စိတ်ကိုအဆိုးမရတဲ့လို့ဒကာဓမ္မတို့အရှင်တို့တကယ်လည်းပဲတကယ်တမ်းတွေးကြည့်လို့ရှိတယ်အပေါ်ယံကိစ္စတွေကိုတော့ဒါပြီးဆုံးအောင်လုပ်နိုင်တာပေါ့ဗျာသမင်းလည်းပြီးအောင်စမ်းနိုင်တာပေါ့ဟုတ်လားစကားလည်းပြီးအောင်ပြောနိုင်တာပေါ့အဲ့လောက်မှမရရင်လည်းသူကအယူထောင်နဲ့ရောက်ရတော့မှာအကုန်ဟုတ်လားအဲ့လောက်တော့ကိုယ်လည်းကြားရမှာပေါ့ဒါပေမဲ့တကယ်ဘာဝနာကိစ္စနဲ့နှိုင်းရှင်ပြီးတော့စဉ်းစားကြည့်မယ်ဆိုလို့ရှိရင်တဲ့ကိုယ့်စိတ်ကိုဘယ်တော့မနိုင်ရလဲဆိုတာထင်ရှားရတဲ့ဆိုကြီးကဘယ်လိုပြောလို့ဆိုတော့ဆိုကြပါဆိုတဲ့ဘုရားရှိခိုးတဲ့ဣတိပိတော်တပုတ်ဆုံးအောင်ရွတ်တဲ့အဲ့လိုရွတ်တဲ့အချိန်မှာစိတ်ဘေးတခါထွက်သွားရင်ဆက်မရွတ်ခဲနဲ့အစအစပြန်ရွတ်တဲ့ဣတိပိတော်ဘဝနဲ့ဘာနောက်ဆုံးဘုံတော်ဘဂဝါအဖြစ်ပေါ့အဲ့ဒီဈာကာလလေးတွေကိုစိတ်ကြီးမဲ့ထွက်တော်တာနဲ့တကယ်နဲ့ဣတိပိတော်ပြန်ရောက်ထွက်တိုင်းလာဣတိပိတော်ပြန်ရင်တသက်လုံးသေးတာပေါ့မယ်ဣတိပိတော်တစ်ခုဆုံးမှာမဟုတ်ဘူးဟဲ့ဆိုကြီးကအဲ့လိုပြောတာဟုတ်လားတကယ်ကြီးမိုင်းညာအဲ့တော့စိတ်ကအဲ့လိုလေးပြောမယ်ဆိုရင်တော့ဈာကာလမှာထွက်သွားတာတွေတော့မရှိဘူးလားရှိတာပေါ့ဟုတ်လားဒါကြောင့်မေးတော့ကောင်းတော်တော်တို့တရားတော်မတို့ဦးဇင်းတို့တွေကဘာဝနာအရာနဲ့ရှင်းကြည့်လိုက်တော့မှကိုယ်စိတ်ကိုဘယ်တော့အဆိုးမရဘူးဆိုတာကိုသိကြရတာ။ဘာကြောင့်ကိုယ်စိတ်ကိုကိုယ်အဆိုးမရတာလဲ။အင်္ဂရီ၅ပါးမပွားများရသေးလို့ဟုတ်လား။အဆိုးရမင်းမရှိတဲ့အတိုင်းကြီးဖြစ်နေတာ။နော်အင်္ဂရီ၅ပါးကိုမပွားများရသေးလို့ပဒတရားကလည်းအာနေရင်သူ့နေသူနိုင်အောင်မကင်နိုင်ဘူး။ဝရိယတရားကလည်းအာနေရင်
သူ့ပိုင်တဲ့သူသူမအုပ်ချုပ်နိုင်ဘူးဟုတ်လားအဲ့လိုပဲတတိတို့တမာတိတို့ပညာတို့ကလည်းပဲအားနည်းနေတယ်ဆိုတော့ဒီခန္ဓာကိုယ်တိုင်းကြီးဟာအကုန်လုံးကပေါက်တိကပေါက်ချာထင်မိခင်ဟာဖြစ်ခြင်းတို့ဖြစ်နေတယ်ဆိုတဲ့အတိအကျပေါ့ဟုတ်လားဒါကဘာဝနာပိုင်းဆိုင်ရာနဲ့နည်းနည်းနည်းနည်းကိုယ်တဘောကိုနည်းနည်းစောကြောကြည့်တဲ့သဘောပေါ့နော်တကယ်ဒီမိုက်ကြီးဟာဟုတ်ရဲ့လားဒါကြောင့်ကိုယ်စိတ်ကိုအစိုးရအောင်ကောင်းမြတ်တဲ့ကိစ္စတွေမှာပိုင်ပိုင်နိုင်နိုင်လုပ်နိုင်အောင်ဘာရှိဖို့လို့လဲဣန္ဒြေ၅ပါးရှိဖို့လို့လဲဒါကြောင့်အဲ့ဒီဣန္ဒြေဆိုတာတွေကလည်းပဲများလာအောင်ပွားလို့တော့ရတယ်တဲ့တရားတရားကြီးထက်လာအောင်လုပ်လို့ရတယ်တရားတရားကြီးတကယ်ထက်လာပြီဆိုရင်တရားတရားကြောင့်ဖြစ်မဲ့ကိစ္စပိုင်နိုင်နိုင်နိုင်လုပ်နိုင်လာလိမ့်မယ်အရိယာပြတော်ကောင်းကြီးဖြစ်သွားမှရေလို့မဟုတ်ပါဘူးအရိယာပြတော်ကောင်းကြီးဖြစ်သွားရင်တော့ဒါကတော့တကယ်ကိုအမဂန်ကျက်ရှိရှိလူအစိုးတရားဖြစ်သွားပြီလို့ပြောရမှာပေါ့နော်အေးသို့တော့ဝရိယတရားတွေလည်းဒါပေါင်းရလို့မရဘူးလားရတယ်ဒါမလို့ဟိုတနေ့ကဦးရှင်တို့ပြောခဲ့တာကဝရိယထက်သန်အောင်ဘယ်လိုလုပ်ရမလဲဆိုတာလေအဲ့လိုပဲတတိတရားအားကောင်းအောင်လုပ်လို့မရဘူးလားရတယ်တတိတရားအားကောင်းအောင်ဘယ်လိုလုပ်ရမလဲတတိကိုပဲခဏခဏထားနေဖို့ဆိုလေဒါကြောင့်တတိပဒံပါဠိတော်မှာတတိတာတာနေခြင်းတည်အဲ့လိုတတိပဌံဒေသနာနဲ့အညီရှုမှတ်ရှုမှတ်နေခြင်းဒီပဲလေတဖန်တတိကိုဖြစ်စေဖို့ဉာဏ်ပညာတွေတွတ်တက်စေဖို့ကြီးစွာသောအကြောင်းဖြစ်တယ်လေအခုတတိထားလိုက်ခြင်းဒီနောက်တစ်ချိန်မှာတတိဖြစ်ဖို့အတွက်အကောင်းဆုံးအကြောင်းတရားဖြစ်နေတယ်တတိဒီပင်နဲ့တတိကိုဖြစ်စေလိမ့်မယ်ပေါ့ကံချိုးလို့လာတာဟုတ်တယ်မဟုတ်လားအေးဒါကြောင့်တတိတရားကပေါင်းများအောင်လုပ်လို့မရဘူးလားရတယ်အဲ့လိုပဲသမာဓိပညာများအောင်လုပ်လို့မရဘူးလားရတယ်အဲ့ဒါကြိုးစားရမှာနော်ဒေသနာရဲ့အရင်အဲ့လိုကြိုးစားလို့ဒကာဓမ္မတို့ဦးဇင်းတို့တတ္တတရားဝရိယတရားတတိတရားတမာရီတရားပညာတရားကြီးများလာပြီဆိုတာနဲ့အမျှကိုယ့်ကိုယ်ကိုပူရီပူရီကိုယ်စိတ်ကိုကောင်းမြတ်တဲ့နေရာမှာပူရီပူရီအစိုးရလာမယ်မကောင်းတဲ့နေရာမဖြစ်အောင်ဆိုတဲ့နေရာမှာလည်းပူရီပူရီထိန်းချုပ်နိုင်လာတယ်ကောင်းတာတွေဖြစ်ဖို့အတွက်ပူရီပူရီစေစားနိုင်လာလိမ့်မယ်ခိုင်းနာခိုင်းလာနိုင်လိမ့်မယ်ကိုယ်ကဓမ္မတို့အရင်တို့ကကောင်းတာကိုလည်းပိုင်ပိုင်နိုင်နိုင်မခိုင်းနိုင်မကောင်းတာကလည်းပဲပိုင်ပိုင်နိုင်နိုင်ကိုယ့်ကိုယ်ကိုမတားနိုင်ဘူးစိတ်ကအမြဲတမ်းတန်ကြောက်ပြီးတော့ကိုယ့်ကိုဆန့်ကျင်ပြီးတော့ရုန်းထွက်ထွက်ပြီးတော့သွားနေတာဘာနဲ့ဥမာတူတုံးဆိုတော့ဟိုနှစ်ပါးကျူးမထိုးရသေးတဲ့အရွယ်ရောက်တဲ့နွားလိုသူကဖြစ်နေတယ်လေပင်ကျူးလောက်ခြေထားနေကြတော့သူကမရသေးဘူးနော်သူကနှစ်ပါးကျုံးမှာကိုယ်ကမထိုးရသေးတာ။သူရိုင်းရင်လည်းလိုရိုင်းပဲ။သူစိတ်ကူးပေါက်တယ်လို့လုပ်တယ်။ကိုယ့်ရဲ့ဆန္ဒကိုသူကတော့ဘာမှလိုက်မှာမဟုတ်ဘူး။အဲ့ဒါလိုပဲကို့မှာပိုင်ပိုင်နိုင်နိုင်၊ကန်တွယ်နိုင်နဲ့အစိုးတရားရှိနေမဲ့ဒီအကြီးအသေးငါးချက်မရှိလေသေးတဲ့ညမများလေသေးတဲ့ညကိုယ့်ကိုယ်ကိုကောင်းမြတ်တဲ့နေရာမှာပိုင်နိုင်ဖို့ဆိုတာမလွယ်ဘူး။မကောင်းတာတွေကိုတားဖို့ဆိုတဲ့နေရာမှာလည်းမလွယ်ဘူး။ဟုတ်ရဲ့လား။ဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့ကိုယ့်ရဲ့စိတ်ကိုကောင်းမြတ်တဲ့နေရာတွေမှာခိုင်းနိုင်ဖို့မကောင်းတဲ့နေရာတွေမှာတားနိုင်ဖို့တနည်းအားဖြင့်ကိုယ့်စိတ်ကိုကောင်းကောင်းမွန်မွန်အစိုးတရားရှိဖို့အတွက်အစိုးရဆိုတဲ့သဘောနဲ့ဥပမာပေးပြီးတော့ဟောထားတယ်ဒီဣန္ဒြေ၅ပါးကိုအများအောင်ကြိုးစားဖို့မလိုဘူးလားလိုပါလေနော်ဣန္ဒြေ၅ပါးတတတရားဝရိယတရားတတိတရားသမာဓိတရားပညာတရားတဲ့ဟုတ်ရဲ့လားဒါကြောင့်ပေးတဲ့ကောင်းတရားကောင်းတို့ဒီဣန္ဒြေ၅ပါးကိုကောင်းစွာပွားများအောင်ကောင်းစွာများလာအောင်ပွားခြင်းအားဖြင့်ကြိုးစားခြင်းအားဖြင့်နောက်ဆုံးမဲ့ဉဏ်ဖူဉဏ်မျက်နှိပ်ပါကိုလင်းဉဏ်ထုတ်ချောင်းမျက်မှောက်ပြုနိုင်ရတဲ့သူတော်ကောင်းတွေဖြစ်ကြပါစေတည်း